New York မြို့ရောင်းဝင်ဟောင်းကပအချမ်းသာဆုံးပုဂ္ဂိုလ်တူလည်းဖြစ်တဲ့အသက်86ခုနှစ်အရွယ်မိုက်ကယ်ဘလူးမ်ဘတ်ကအမေရိကန်သမ္မတရွေးကောက်ပွဲဝင်မယ်လို့တနင်္ဂနွေနေ့မှာတရားဝင်ကြေညာပါတယ်။ဒေါ်နယ်ထရန့်ကိုအနိုင်ယူနိုင်ပြီးအမေရိကန်ကိုပြန်လည်တည်ဆောက်ဖို့သမ္မတရွေးကောက်ပွဲဝင်ရောက်တာဖြစ်ကြောင်းစီးပွားရေးအစိုးရနဲ့လူမှုအကျိုးဆောင်အဖြစ်ရင်းချက်တဲ့အတွေ့အကြုံတွေကရွေးကောက် 2016ခုနှစ်တုန်းကဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုထောက်ခံခဲ့ပါတယ်။အခုတော့2020ဒီမိုကရက်သမ္မတလောင်းဖြစ်ရေးရှင်းပြိုင်နေကြတဲ့ကိုယ်စားလှယ်လောင်းအများအပြားထဲမှာတဦးအနေနဲ့ပါဝင်မှာဖြစ်ပါတယ်။အမေရိကန်စံတော်ချိန်အစောဆုံးတနင်္ဂနွေနေ့ကဆက်လို့နိုင်ငံတော်ရုပ်သံလိုင်းကြီးမှာကြော်ညာဖို့အတွက်သူ့ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကဒေါ်လာတန်း30ကျော်အသုံးပြုထားပါတယ်။2002ခုနှစ်ကနေ2013ခုနှစ်အထိနယူးယောက်မြို့တော်ဝင်ဖြစ်တာဝန်ထမ်းခဲ့တဲ့မိုက်ကယ်ဘလူးဘတ်ကနယူးယောက်သားဖြစ်တဲ့သမ္မတဒေါ်နယ်ထရန့်နဲ့အကြောင်းတည်တွေဖြစ်ပါတယ်။သမ္မတထရန့်ဟာသူ့ရဲ့စီးပွားရေးအောင်မြင်မှုတွေကိုပုံကြီးချေလွန်တဲ့အန်ဒီအကြီးတဲ့ဆွေတရားဟောသူလို့ဘလူးဘတ်ကပုံဖော်ပါတယ်။မိုက်ကယ်ဘလူးဘတ်မြို့တော်ဝင်တာဝန်ယူစဉ်ကာလကချက်မှဆောင်ရွက်ခဲ့တဲ့အငင်းပွားပွဲရက်တန်ရှာဖွေရေးမူဝါဒနဲ့ပတ်သက်ပြီးလဲပြီးခဲ့တဲ့သတင်းပတ်တုန်းကသူကတရားဝင်တောင်းပန်ခဲ့ပါတယ်။လူမဲတွေနဲ့စပိန်စကားပြောလက်တင်နယ်ပွားတွေကိုအများစုတက်ရောက်ခဲ့တဲ့ဒီမူဝါဒဟာဆိုရင်ရဲတွေအနေနဲ့အရက်သားတွေကိုရက်တံခိုင်းပြီးလက်နဲ့ရှာဖွေခွင့်ပြုခဲ့တာဖြစ်ပါတယ်။ဘီလီယံနာဘလူးဘတ်ကလက်ရှိမှာတော့ဘဏ္ဍာရေးဆိုင်ရာအကြံပေးချက်တွေကိုအလေးထားဖော်ပြတဲ့ရုပ်သံနဲ့ရေဒီယိုမဂ္ဂဇင်းတွေအပါအဝင်ဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းကြီးကိုထူထောင်ထားသူဖြစ်ပါတယ်။